မြန်မာနဲ့တက်တူရဲမှာတမရရဲ့ပြည်ထောင်လူငင်းချမ်းသာခွင့်နဲ့အကျဉ်းသားအချို့လွတ်မြောက်လာတဲ့တည်င်းကိုတင်ဆက်ပေးပါမယ်။မြန်မာနဲ့တက်တူအချိန်မှာလူမှုစိတ်နှလုံးအေးချမ်းဖို့နဲ့လူသားချင်းစာနာထောက်ထားမှုအရာဆိုပြီးအကျဉ်းသူအကျဉ်းသား2000ခွဲလောက်ကိုတမရကလူငင်းချမ်းသာခွင့်ပေးတာမှာအခုအချိန်လွတ်လာတဲ့အထက်နိုင်ငံရေးအကျဉ်းသား20လောက်ပဲပါတော့မှုဝေဖန်မှုတွေရှိနေခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်200ပြီးပုံမှန်ခွဲကအရာမြန်မာနှစ်သိကူမြန်မာနှစ်ဆန်းတရက်နေ့မှာအတင်းသားအတင်းသူစုစုပေါင်း2000ခွဲကိုစီကံတက်မှတ်ချက်မထားဘဲပြစ်ဒဏ်လူငင်းခွင့်ပေးလိုက်တယ်လို့တမရယုံကဒီကနေ့ထုတ်ပြန်ကြေညာခဲ့ပါတယ်။ဒီလိုပေးတဲ့အထက်မှာနိုင်ငံခြားသားအတင်းသားအတင်းသူ89ဦးလည်းပါဝင်ပါတယ်။နောက်ပြီးတည်တံ့ကြခံနေရသူတွေကိုလူရဲမရှိထောင်ဒဏ်တသက်နှစ်အကန့်တတ်မရှိတဲ့ထောင်တသက်ကြခံရသူတွေကိုထောင်အနှစ်40ထောင်အနှစ်40အထက်ကြခံရသူတွေကိုနှစ်40ထောင်အနှစ်40နဲ့အောက်ကြခံရသူတွေကိုတော့သူတို့ကြတဲ့ထောင်ခံရဲ့၄ပုံတစ်ပုံပဲကြခံဖို့လျှော့ပေးလိုက်တယ်လို့ဖော်ပြထားပါတယ်။ဒီလိုလျှော့ပေးတာမှာသခိုင်းတိုင်းအချင်းတော်ကနေနာဂတိုင်းရင်သားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ NSCMK နာဂအမျိုးသားဆိုရှယ်လစ်ကောင်စီရဲ့ထိပ်ပိုင်းခေါင်းဆောင်ဟောင်းတွေအိန္ဒိယနိုင်ငံသားတွေလည်းပါဝင်ခဲ့ပါတယ်။နာဂအမျိုးသားဆိုရှယ်လစ်ကောင်စီကထိပ်ပိုင်းခေါင်းဆောင်17ဦးကိုမတရားအသိပုံမှန်နဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကဖမ်းဆီးအရေးယူခဲ့တာပါ။ဒါအပြင်ကလေးအချင်းတောင်ကနေအိန္ဒိယနိုင်ငံသားအမျိုးသား26ဦးအမျိုးသမီး4ဦးတရုတ်နိုင်ငံသားအမျိုးသား2ဦးတို့ကိုလည်းပြည်နှင်တန်တဲ့လူငယ်ချမ်းသာခွင့်ပေးခဲ့တယ်လို့ဖော်ပြထားပါတယ်။လက်ရှိလွတ်ပေးတဲ့အထက်မှာနိုင်ငံရေးအချင်းသား20လောက်ပဲပါဝင်သေးတယ်လို့ AAPP နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းအတွင်းရေးမှူးဦးတိန်နိုင်ကပြောပါရစ
်နိုင်ငံရေးအကျဉ်းသားရဲ့လို့သတ်မှတ်ထားတာမရှိတဲ့အခါကျတော့နိုင်ငံရေးအကျဉ်းသားလွတ်တယ်လို့ပြောဖို့အတွက်အကျဉ်းဥပဒေနဲ့လည်းခက်ပါလိမ့်မယ်နောက်ကထပ်ပြီးကြောများပြင်ညာပြီးလွတ်မလားဆိုတော့ကျွန်တော်တို့မသိပါဘူးသူ့ပုံနဲ့လည်းဒီပုံတိုင်းဆိုလို့ရှိရင်တော့မျောလေးလို့မရတဲ့ပုံစံမျိုးရှိပါတယ်ဒီနိုင်ငံရေးအရာဆက်ဆက်ပြီးတော့လှုပ်ရှားမှုတွေနဲ့အကျဉ်းကျခဲ့တဲ့လူရှိတယ်လူအခွင့်အရေးရကျဉ်းကျခဲ့တဲ့လူရှိတယ်ဒီကျွန်တော်တို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အရာနောက်တခါမတရားအသိဆက်ဆံမှုအရာဆိုတဲ့အမှုတွေအများကြီးရှိပါတယ်ဒါတွေကနိုင်ငံရေးနဲ့တိုက်ရိုက်သက်ဆိုင်နေတဲ့အမှုတွေပါ
ညီညာချင်းမြမအဖွဲ့ကဥအောင်မျိုးမင်းကတော့ယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်
။ဒီမြန်မာနိုင်ငံမှာကိုယ့်ရဲ့ယုံကြည်ချက်ကြောင့်နောက်တစ်ခါမွေးရပါလူခွင့်ရေးကိုကျင့်သုံးမှုကြောင့်အကျဉ်းချတဲ့သူတွေရှိပါတယ်။အမှန်တော့သူတို့တွေကအစိုးရကထောင်ထဲကိုမရောက်တင်ပါဘူးခင်ဗျ။ဘာကြောင့်လဲဆိုတော့ငင်းချမ်းစွာနဲ့သူတို့ရဲ့ခွင့်ရေးကိုကျင့်သုံးမိမဲ့မြန်မာနိုင်ငံမှာရှိသောဖိနှိပ်သောဥပဒေကြောင့်ထောင်ထဲရောက်နေတယ်။ပထမဆုံးမရောက်တဲ့လူရောက်တဲ့ဆိုတာကမှားရွေးမှုပါနောက်ကအခုတခါပြန်ပြီးလွှတ်တဲ့ချိန်မှာလဲနိုင်ငံရေးကျင်းသားများဆိုပြီးတော့တတ်မှတ်ပြီးလွှတ်တာမရှိဘဲနဲ့တခြားကျင်းသားတွေနဲ့ရောပြီးတော့ချုပ်ရဲ့လွတ်ရဲ့နီးကနီးတွေပဲပါလာတာဒါကပို့ပြီးတော့သူတို့အတွက်ထိခိုက်မြင့်နာမှုဖြစ်စေပါတယ်အမှန်တော့ယုံကြည်ချက်ကြောင့်အခြေကျတဲ့သူတွေရှိလို့မရှိသင့်ဘူးလို့ရှိနေလို့ရှိရင်လဲအမြန်ဆုံးပြန်လွှတ်ပေးဖို့အတွက်လိုအပ်တယ
်လက်ရှိအကျဉ်းတော်တွေမှာနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးတစ်တန်ကြခံရသူ89ဦးအကျဉ်းတော်အတွင်းကနေအမှုရင်ဆိုင်နေရသူအယောက်200နီးပါးရှိကအကျဉ်းတော်ပြင်ပကနေအမှုရင်ဆိုင်ရသူအယောက်400လောက်ရှိတာကြောင့်စုစုပေါင်းအယောက်600နီးပါးရှိနေတယ်လို့ဦးတိတ်နိုင်ကပြောပါတယ်။အခုလွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေဟာလည်းလူရဲ့နီးသူတွေဖြစ်တယ်လို့ဦးတိတ်နိုင်ကပြောပါတယ်။ဒီနေ့လွတ်မြောက်တဲ့အကျဉ်းသားအကျဉ်းသူတွေကိုအစိုးရက15ပြည်အပါဝင်အခြေခံစားတောက်ကုန်တွေပါပေးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါရယ်အခုလွတ်လာတဲ့အထက်မှာတမရော်အဥပဒေနဲ့ပြစ်ဒဏ်စီရင်ခံရသူတွေရဲစီကံဖောက်ဖျက်မှုနဲ့ပြစ်ဒဏ်ကျခံရသူတွေလည်းပါဝင်ပါရယ်ပြီးခဲ့တဲ့နှစ်မြန်မာနှစ်သိကူးလုံးကလည်းအကျဉ်းသား2000ကျော်ကိုတမရကပြစ်ဒဏ်ကနေလူငင်းချမ်းသာခွင့်ပေးခဲ့မှုပါရယ်ကျွန်မမိခါပါရန်ကုန်ကနေတရင်ပေးပို့နေတာဖြစ်ပါရယ်